အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာဒီဂါဇာစစ်ပွဲရဆိုင်းရေးနဲ့ပတ်သက်လို့ဒီအာရဗ်နိုင်ငံကောင်းဆောင်တာဝန်ရှိသူတွေနဲ့အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာဒီကနေ့ကြာသပတေးနေ့မှာတွေ့ဆုံဆွေးနွေးနေပါတယ်။ဂါဇာကမ်းမြောင်ဒေသအပြည့်အဝရေးဟာမတ်စစ်သေးကြွတွေဖမ်းထားတဲ့တစားကန်တွေပြန်လွတ်ရေးဂါဇာကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ရေးနဲ့စစ်ပွဲလွန်ကာလအစီအစဉ်တွေကိုအီဂျစ်တာဝန်ရှိသူတွေအပြင်ဂျော်ဒန်၊ဆာဒီအာရေဗျ၊ကတားနဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်။အစ္စရေးနဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြွအဖွဲ့အစည်းစစ်ပွဲဆတင်ခဲ့တဲ့2023အောက်တိုဘာလကဆိုရင်တော့ဝန်ကြီးဘလင်ကင်ဟာအရှေ့လယ်ပိုင်းဒေသကို6ချိန်မြောက်ရောက်နေတာဖြစ်ပါတယ်။ဂါဇာမှာချက်ချင်းအပြည့်ရပ်ပြီးဖမ်းဆီးထားတဲ့တစားကံတွေကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်ကပြင်ဆင်ရေးဆွဲထားတယ်လို့ဝန်ကြီးဘလင်ကင်ကဒီဆော်ဒီအာရေဗျကိုဗုဒ္ဓဟူးနေ့မှာရောက်ခဲ့စဉ်တုန်းကလည်းအယ်ဟာဒက်သတင်းဌာနကိုပြောကြားခဲ့ပါတယ်။တစားကံတွေပြန်လွတ်ပေးရတဲ့တွဲထားတဲ့ချက်ချင်းအပြည့်ရဖို့တောင်းဆိုချက်ပါတဲ့ဆုံးဖြတ်ချက်မူကြမ်းဖြစ်တယ်လို့သူကပြောပါတယ်။ဒီမူကြမ်းကိုလုံခြုံရေးကောင်စီမှဘယ်တော့မဲခွဲမယ်ဆိုတာကိုတော့မသိရသေးပါဘူး။ဂါဇာဒေသမှာအပြည့်ရရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုလုံခြုံရေးကောင်စီမှအရင်မဲခွဲခဲ့တော့အမေရိကန်ကဗီတို၃ပယ်ချခဲ့မှုပါတယ်။မူကြမ်းထဲမှာဟာမတ်စ်တို့ဖမ်းဆီးထားတဲ့တစားကံတွေပြန်လွတ်ပေးရေးကိုဖိအားပေးတောင်းဆိုထားတာမပါဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးလင်ဒန်သောမတ်စ်ဂရင်းဖီးလ်ကအဲဒီတော့ကပြောဆိုခဲ့ပါတယ်ရှင်။